မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်ဖိနှိပ်မှုတွေအတွက်လက်တုံ့ပြန်မဲ့အကြောင်းအယ်ခိုင်ဒါချမ်းဖဲ့အဖွဲ့ခေါင်းဆောင်ကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေအတွက်မြန်မာစစ်အုပ်နဲ့အကျိုးစီးပွားတွေကိုပြင်းထန်ပြပမွတ်စလင်တွေကတန်ခတ်ပြပေးကြဖို့အယ်ခိုင်ဒါအဖွဲ့ခေါင်းဆောင်အီမန်အယ်ဇဝါဟီရီကတိုက်တွန်းခဲ့တာဖြစ်တဲ့အကြောင်းအစိုးရအဖွဲ့ရဲ့သတင်းတွေကိုစောင့်ကြည့်ဖော်ပြနေတဲ့ SIT ထောက်လှမ်းဝက်ဘ်ဆိုက်မှာဖော်ပြလိုက်တာပါ။မင်းနဲ့ဆက်ကြောကြဗီဒီယိုမင်းကမှာတော့ရိုဟင်ဂျာတွေပေါ်ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေအတွက်အနောက်နိုင်ငံတွေကပြစ်တင်ရှုတ်ချရုံတသက်လောက်သာလုပ်ခဲ့ကြပြီးပိတ်ဆို့တန်ခတ်တာစီးရီးရအရေးယူတာမျိုးတွေမရှိခဲ့ဘူးဆိုပြီးတော့လည်းဝေဖန်ထားပါတယ်။ရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကလွန်ညိုရေးကင်းစကန်တွေကိုစီးနှင်တက်ခတ်ခဲ့တဲ့ ARSC ရိုဟင်ဂျာအစွန်းရအုပ်စုကိုလိုက်လံရှင်းလင်းခဲ့တဲ့မြန်မာလွန်ညိုရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နှက်ချေရိုဟင်ဂျာတွေထွက်ပြေးသွားခဲ့ကြတာပါ။မြန်မာဆွေရကတော့ရိုဟင်ဂျာဆွေရအသုံးလုံးကိုပြည်ဝင်လက်ခံမထားပေမဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသင့်ရှိကြောင်းပြောဆိုထားပြီးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ရောကုလသမဂ္ဂနဲ့ပါတီးခြားစီနားလည်မှုစာချုပ်တွေလက်မှတ်ရေးထိုးထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဗ်ဒူမွန်မန်ကတော့မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မြန်မာအနာဘယ်နေနဲ့အဆက်အသွယ်မရပေမဲ့ရှိထားပြီးသားသဘောတူညီချက်တွေကိုလေးစားလိုက်နိုင်မယ့်အကြောင်းမြန်မာစစ်အာဏာဘယ်ကသတင်းထုတ်ပြန်ထားတာကိုသိရှိထားရကြောင်းဒီလာဆန်းမှာပဲအမေရိကန်ပြည်သူကိုရောက်ရှိလာစဉ် VOA ဘင်္ဂလားဌာနကိုပြောကြားထားပါတယ်ခင်ဗျာ